အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကဒီမိုကရက်သမ္မတလောက်ဟီလာရီကလင်တန်နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့စဉ်ကကိုယ်ပိုင်အီးမေးလ်စာပါအသုံးပြုခဲ့တဲ့ကိစ္စကိုပြန်ပြီးစုံစမ်းစစ်ဆေးမယ်လို့လွှတ်တော်အမှတ်တွေကိုပြီးခဲ့တဲ့တောက်ချာနေ့ကအကြောင်းကြားခဲ့ပြီးနောက်မှာတော့အောက်တိုဘာလရဲ့မျှော်လင့်မထားတဲ့အဖြစ်အပျက်ကအမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအပေါ်မှာရိုက်ခတ်စေခဲ့ပြန်ပါတယ်။နိုဝင်ဘာလ၈ရက်နေ့မှာမဲဆန္ဒရှင်တွေသမ္မတအစ်ကိုရွေးကောက်တင်မြှောက်ဖို့၁၇ရက်လောက်အလိုမှာဒီသတင်းထွက်ခဲ့တာပါ။ VOA သတင်းတောက်ဂျင်မလုံးရဲ့သတင်းလှကိုဆက်ပြီးနားဆင်ကြပါအောင်ရှင်။လူလူစည်းရုံးပွဲအတွက်အိုင်ဝါပြည်နယ်ကိုဟီလာရီကလင်တန်ရောက်ရှိချိန်မှာပဲပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကဟီလာရီကလင်တန်ပါဝင်ပတ်သက်နေတဲ့အီးမေးလ်တွေထဲကအချက်အလက်တွေကိုစုံစမ်းစစ်ဆေးနေတယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။အသစ်ထက်တွေ့တဲ့အီးမေးလ်တွေကိုစစ်ဆေးနေတာလို့ FBI ကလွှတ်တော်အမှတ်တွေကိုပြောခဲ့တာပါ။လိမ်ပိုင်းဆိုင်ရာဖောက်ပြားမှုဆိုင်ရာဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဒီမိုကရက်လွှတ်တော်အမှတ်အန်သနီဝိန်နာနဲ့ပတ်သက်ပြီးတီးခြားစုံစမ်းစစ်ဆေးမှုတွေနဲ့အခုတွေ့ရှိချက်ဆက်ဆက်မှုရှိတယ်ဆိုတဲ့ပြောဆိုချက်တွေလည်းထွက်ပေါ်လာတာပါမစ္စတာဝိန်နာကဟီလာရီကလင်တန်ရဲ့ထိပ်တန်းလက်ထောက်ဟျူမာအဘီဒင်ရဲ့ခင်ပွန်းဟောင်းဖြစ်ပါတယ်မစ္စစ်ကလင်တန်ရဲ့ပြိုင်ဘက်ရီပဘလီကန်သမ္မတလောင်းဒေါ်နယ်ထရန့်ကတော့နယူးဟမ်ရှေးယားကလူမှုစည်းရုံးပွဲမှာဒီသတင်းနဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ
် The FBI has just sent a letter to Congress informing them
နိုင်ငံရေးဝန်ကြီးဟောင်းဟီလာရီကလင်တန်အဘစုံစမ်းစစ်ဆေးမှုနဲ့ပတ်သက်နေတဲ့အီးမေးလ်အသစ်တွေကိုထပ်တွေ့ရတယ်လို့ FBI ကလွှတ်တော်ကိုစာပို့ထားပါပြီ
ပြီးခဲ့တဲ့ဇူလိုင်လတုန်းကတော့ FBI ညွှန်ကြားရေးမှူး James Comey က Mrs. Clinton အနေနဲ့ကိုယ်ပိုင်အီးမေးလ်စာပါအသုံးပြုခဲ့မှုဟာအမှုမဲ့အမှတ်မဲ့လုံဆောင်ချက်သာဖြစ်ပြီးပြစ်မှုကျူးလွန်တဲ့အဆင့်ထိမရောက်ဘူးလို့မှတ်ချက်ပေးခဲ့တာပါ
Although we did not find clear evidence that Secretary Clinton or her colleagues in
ငွေရေးဝန်ကြီးကလင်တန်ဒါမှမဟုတ်လေသူရဲ့လုပ်ဖို့ကင်ဘက်တွေဟာလျှို့ဝှက်အချက်လက်တွေကိုကင်တွေအသုံးပြုမှုနဲ့ပတ်သက်တဲ့ဥပဒေတွေကိုချိုးဖောက်ဖို့ရည်ရွယ်တဲ့တက်တဲ့အထောက်အထားခံခဲ့မှမမတွေ့ရပေမဲ့လို့တိတ်ပြီးအရေးကြီးတဲ့ထိတ်တန်းလျှို့ဝှက်အချက်လက်တွေကိုကင်တွေတာမှာတော့အတော့ကိုဂယုမဆိုင်ခဲ့တဲ့တက်တဲ့အထောက်အထားတွေကိုတွေ့ရပါတယ်
email ကိစ္စအရှုပ်တော်ပုံကြောင့် Hillary Clinton အပေါ်မဲဆန္ဒရှင်တွေရဲ့ယုံကြည်မှုလျော့တာကိုတော့လူမှုစစ်တမ်းတွေမှာတွေ့ရပါတယ်။ Mrs. Clinton အပေါ်တရားမစွဲဖို့ FBI ရဲ့ဆုံးဖြတ်ချက်အပေါ်ပြိုင်ဘက် Donald Trump ကအစဉ်တစိုက်ရှုတ်ချပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်း New Hampshire ကလူမှုစည်းရုံးပွဲမှာတော့ Mr. Trump ကတမျိုးပြောင်းပြီးပြောခဲ့ပါတယ်
။ This was a grave miscarriage of justice.that the american people fully understood
ငါကတိတ်ကိုကြီးမားတဲ့လွဲမားတဲ့စင်ကြက်ဆိုတာကိုအမေရိကန်ပြည်သူတွေအပြည့်အဝနားလည်ထားပါတယ်အခုတော့ဒီအချက်ကိုပြန်ပြီးပြုပြင်နိုင်တော့မယ်လို့အားလုံးကမျှော်လင့်နေကြပါတယ
် Mrs. Clinton ကတော့ပြီးခဲ့တဲ့တောက်ချန်နေနှောင်းပိုင်း Iowa မှာဒီကိစ္စအပေါ်အခုလို့ပြောပါတယ
် So the american people deserve to get the full and complete facts immediately
american ပြည်သူတွေအနေနဲ့အချက်လက်အပြည့်အစုံအားလုံးကိုအချိန်မဆိုင်ပဲသိတင်ပါတယ် FBI ညွှန်ကြားမှုကိုယ်တိုင်ကသူ့ရဲ့စာထဲမှာကိုးကားထားတဲ့အီးမေးလ်တွေဟာအရေးပါသလားအရေးမပါဘူးလားဆိုတာကိုမသိဘူးလို့ပြောထားပါတယ်သူတို့ဘာတွေပဲဆောင်ရွက်ပါစေပြီးခဲ့တဲ့ဇူလိုင်လကဆုံးဖြတ်ချက်ကတော့အပြောင်းလဲရှိမှာမဟုတ်ဘူးဆိုတာကိုကျွန်မယုံကြည်ပါတယ်
Republican တွေဘက်က FBI ရဲ့ဆုံးဖြတ်ချက်ကိုကြိုးဆိုကြပြီမဲ့လေဒီဆုံးဖြတ်ချက်အပေါ်ဝေဖန်သူတွေလည်းရှိနေပါတယ်။နိုင်ငံရေးဆိုင်ရာကြွမ်းကျင်သူ Jason Johnson ကတော့ Skype ကနေတစ်ဆင့်အခုလိုဝေဖန်ပါတယ
်။ I was disgusted. This is the most unprofessional, unprecedented and inappropriate.
ကျွန်တော်ကတော့စိတ်ပျက်ပါတယ်။ဒီဆုံးဖြတ်ချက်ဟာတရားရေးဌာနရဲ့လုံထုံးလုံနည်းတွေကနေလုံပိုင်ခွင့်တွေကိုအသုံးပြုတဲ့နေရာမှာကျင့်ဝတ်နဲ့မညီဆုံးအဖောက်ဖြတ်ဆုံးတင်မထားနိုင်လောက်အောင်မတင့်တော်ဆုံးဆောင်ချက်ဖြစ်ပါတယ်။အမေရိကန်သမိုင်းမှာတော့ဒါမျိုးရှိမယ်လို့မထင်ပါဘူး
။နိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ရဲ့အီးမေးလ်ကိစ္စတောက်ချန်နေကပြန်ပြီးထွက်ပေါ်လာတာကသမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအပေါ်ထင်မှတ်မထားတဲ့ရိုက်ခတ်မှုပါ။ဒါပေမဲ့လည်းလူမှုစစ်တမ်းတွေမှာတော့တနိုင်ငံလုံးအတိုင်းအတာမှာရောနိုဝင်ဘာလ၈ရက်နေ့သမ္မတရွေးကောက်ပွဲရလဒ်ကိုအဆုံးအဖြတ်ပေးရမှာရေးပါတဲ့ပြည်내တွေမှာရော Mrs. Clinton က Mr. Trump ကိုအသာစီးရနေစေဖြစ်ပါတယ်ရှင်။